ဟောင်ကောင်မှာဒီမိုကရေစီဆန္ဒပြနေတဲ့ကျောင်းသားအုပ်စုနှစ်စုကပြည်သူ့မရရှိချင်းပင်စီအိတ်ဖွင့်ပေးစာတစ်စောင်ရေးသားပြီးဟောင်ကောင်အတွက်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုစဉ်းစားပေးဖို့တောင်းဆိုလိုက်ပါတယ်။အိတ်ဖွင့်ပေးစာကိုစနေနေ့ထုတ် South China Morning Post သတင်းစာမှာဖော်ပြထားတာဖြစ်ပြီးတရားအုပ်ချုပ်မှုတစ်စိတ်တစ်ပိုင်းရထားတဲ့တရုတ်နိုင်ငံကဟောင်ကောင်ကျွန်းမှာလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းလမ်းမရေပေါ်ထွက်ပြီးအစိုးရဆန့်ကျင်ဆန္ဒပြကြတာဟာဟောင်ကောင်အုပ်ချုပ်ရေးမှုလျောင်းချုံရင်းကြောင့်လို့အပြစ်တင်ထားပါတယ်။ဟောင်ကောင်ကမဲဆန္ဒရှင်တွေအတွက်သူတို့ရဲ့အုပ်ချုပ်ရေးမှုကိုသူတို့ကိုယ်တိုင်ရွေးချယ်ခွင့်ပေးဖို့တမရရှိကိုចောင်းသားတွေကတောင်းဆိုခဲ့တာဖြစ်ပြီးတရုတ်အစိုးရရဲ့မဟာမိတ်လျောင်နဲ့သူ့ရဲ့အုပ်ချုပ်ရေးအဖွဲ့ဟာဒေသခံတွေရဲ့ဆန္ဒကိုထပ်တလဲလဲလှည့်လည်ရှုနေတယ်လို့ဆိုပါတယ်။ဆန္ဒပြခေါင်းဆောင်တွေနဲ့အာဏာပိုင်တွေကြားညှိနှိုင်းမှုတွေလုပ်ဖို့စီစဉ်ထားတာကိုဖျက်သိမ်းလိုက်ပြီးတဲ့နောက်တောက်ကြံနေမှာလမ်းမတွေပေါ်ကိုဆန္ဒပြသူအများပြားပြန်ပြီးရောက်လာကြတာဖြစ်ပါတယ်ဆန္ဒပြသူအရေအတွက်ဟာသတင်းပတ်အစောပိုင်းမှာယာကနန်းမဲရှိရာကနေအခုတော့ထောင်နဲ့ချီပြီးရောက်လာကြတာဖြစ်ပါတယ်တချိန်တည်းမှာပဲဟောင်ကောင်ကိုအုပ်ချုပ်မှုကိုပြက်ပြားစေတဲ့ဒီမိုကရေစီရဲ့ဆန္ဒပြမှုတွေကနောက်ကွယ်မှာအမေရိကန်ပြည်ထောင်စုကပါဝင်ပတ်သက်နေတယ်လို့တရုတ်ကွန်မြူနစ်ပါတီကနောက်တစ်ခါပြန်ပြီးဆက်ဆွဲလိုက်ပါတယ်စနေနေ့ထုတ်တရုတ်အစိုးရရဲ့ပြည်သူ့နေစဉ်သတင်းစာမျက်နှာဖုံးကတော့အယ်ဒီတာအာဘိုခန့်မှာတော့အမေရိကန်အစိုးရအရာရှိတွေ NGO အဖွဲ့တွေနဲ့သတင်းမီဒီယာတွေဟာတရုတ်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးတစိတ်တစ်ပိုင်းရဲ့နေမည်ဖြစ်တဲ့ဟောင်ကောင်မှာအယောင်တော်လှန်ရေးဖြစ်လာအောင်လှုံ့ဆော်နေကြတယ်လို့យေတာထားပါတယ်